台湾ပိုင်းကင်မင်ကျွန်းစုကမ်းလွန်ပင်လယ်ပြင်မှာပိုင်နဲ့ကျူးကျော်လာတဲ့ဆိုတဲ့တရုတ်သင်္ဘောကိုထိုင်ဝမ်ကမ်းခြေဆောက်တပ်တွေကလိုက်ဖမ်းရမှာတရုတ်ငါးဖမ်းသမားနှစ်ဦးရေနစ်သေဆုံးခဲ့ပြီးနှစ်ရက်အကြာအဲ့ဒီပင်လယ်ပြင်တစ်ဝိုက်မှာတရုတ်ရေတပ်ကတိုးမြင့်ကင်းလှည့်သွားမယ်လို့ပြောလိုက်ပါတယ်။ကင်မင်ကျွန်းစုတွေနဲ့ကီလိုမီတာအနည်းငယ်ပဲကွာဝေးတဲ့တရုတ်နိုင်ငံဇီမန်းမြို့တောင်ဘက်ကန်ယိုရန်ပင်လယ်ပြင်ရေပိုင်နဲ့တစ်ဝိုက်မှာရေချောင်းဆိုင်ရာဥပဒေတွေကိုလိုက်နာဖို့တရုတ်ကမ်းခြေဆောက်တပ်ဖူဂျင်းဌာနခွဲကနေပုံမှန်စောင့်ကြည့်သွားမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်ထိုင်ဝမ်နဲ့တရုတ်နိုင်ငံတွေကငါးဖမ်းသင်္ဘောတွေဟာအဲ့ဒီပင်လယ်ပြင်တစ်ဝိုက်မှာပုံမှန်သွာလာနေကြတာပါထိုင်ဝမ်ကျွန်းထက်တရုတ်နိုင်ငံနဲ့ပိုးပြီးနီးစပ်တဲ့ရေပြင်မှာတရုတ်နိုင်ငံကသွာလာလှုပ်ရှားမှုတွေများပေမဲ့ငါးဖမ်းသမားနှစ်ဦးရေနှစ်သေဆုံးတာမျိုးကတော့ဖြစ်လေဖြစ်တာမရှိပါဘူးတရုတ်အစိုးရကတော့ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံတစ်စိတ်တစ်ပိုင်းဖြစ်တာသဘောထားနေတာဖြစ်ပါတယ်ရှင်